ချမ်းမတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညဂျန်ထက်ရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။မြန်မာပြည်အရှေ့ပိုင်းနဲ့မြောက်ပိုင်းဒေသတွေကစီးရီးတင်းမာမှုတွေကတော့အခုရွေးကောက်ပွဲလွန်ကာလတွေအထိတွေ့မြင်နေရတာပါ။ဒီအရာကြောင့်ဒီမကြာခင်မှာပေါ်ပေါက်ဖို့ရှိနေတဲ့ NLD ဥဆောင်တဲ့အစိုးရသစ်လက်ထက်ရောက်ရင်ရောပြည်တွင်းစစ်ငြိမ်းချမ်းရေးဟာမြန်မြန်ဆန်ဆန်နဲ့ဖြေရှင်းနိုင်မလားဖြစ်ပေါ်လာနိုင်မလားဆိုတာကိုဒီကနေ့ညမှာဆွေးနွေးချမှာဖြစ်ပါတယ်ဒီကနေ့နောက်ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်တော့ရှမ်းပြည်ဘက်မှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ဘယ်ချိန်မှစထဖြစ်နိုင်တဲ့အနေအထားမှာရှိနေသေးပါနောက်ဒီဒုက္ခသည်တွေကလည်းတောင်းကနန်းလောက်ရှိနေပါတယ်ကချင်ဘက်မှာကလည်းစည်ရရမအေးသေးပါဘူးငြိမ်းချမ်းရေးအတွက်ကတော့လက်ရှိအစိုးရရဲ့အထောက်လှုပ်ဆောင်မှုတွေကမပြီးပြတ်သေးလေတော့နောက်အစိုးရလက်ထက်ရောက်ရင်ရောဘယ်အတိုင်းသာထိဆက်ပြီးတော့လုပ်နိုင်မလဲတိုက်ပွဲတွေငြိမ်းအေးသွားနိုင်မဲ့လားလားဘလောက်ရှိလဲတမရော်ဘက်ကရောရက်သားအစိုးရရဲ့ညွှန်ကြားချက်ကိုဘလောက်နာခံလိုက်နာမလဲတမရော်ဘက်ကအပြစ်ခတ်ရက်စရေးငင်းချင်းရေးအပေါ်မှာစိတ်အားထက်သန်မှုရောရှိရလားဆိုတာတွေကိုဒီညမှာကျမတို့ဆွေးနွေးကြရအောင်ပါပထမဦးဆုံးတော့ဒီဥဆောင်ဆွေးနွေးပေးဖို့ကျမတို့ဖိတ်ခေါ်ထားသူတွေနဲ့အရင်မိတ်ဆက်ပေးချင်ပါတယ်တဝူကတော့ဒီအမေရိကန်ပြည်ထောင်စုမှနေထိုင်နေတဲ့ဘုံမှုဟောင်းဦးအောင်လင်းထွတ်ဖြစ်ပါတယ်။နောက်ဒီထိုင်းမြန်မာနယ်စပ်မှာတိုင်းရင်းသားအဖွဲ့ပေါင်းစုံနဲ့ဒီတော်လန်ရေးနိုင်ငံရေးလှုပ်ရှားမှုတွေအနီးကပ်လှုပ်ဆောင်နေတဲ့ဒီ ABSD ရဲ့ကျောင်းသားတက်မတော်ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာနိုင်အောင်ဒေါက်တာနိုင်အောင်ဟာဆိုလို့ရှိရင်ဒီမြန်မာဒီမိုကရက်တစ်အင်အားစုရဲ့တာဝန်ခံလည်းဖြစ်ပါတယ်။နောက်တစ်ယောက်ထပ်ပြီးတော့ဖိတ်ခေါ်ထားတာကတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးထားတဲ့ချင်းမျိုးသားတက်ဦး CNF ရဲ့အတွင်းရေးမှုလည်းဖြစ်ပါတယ်။နောက်ပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူရဲစောင့်ကြည့်ရေးကော်မတီရဲ့အတွင်းရေးမှူးတစ်ဖြစ်တဲ့ဒေါက်တာရွှေခါကိုဖိတ်ခေါ်ထားပါတယ်။ဒေါက်တာရွှေခါကတော့အခုလိုင်းမော်ကိုရောက်မလာသေးပါဘူးရှင့်။မြန်မာပြည်တယ်လီဖုန်းလိုင်းကလည်းနည်းနည်းဆိုးတဲ့ခါရောက်တော့မကြခင်မှာတော့ဒေါက်တာရွှေခါရောက်လာမယ်လို့ယူဆရပါတယ်။အခုပထမဆုံးတော့ကျွန်မဒေါက်တာနိုင်အောင်ကိုမေးချင်ပါတယ်ရှင့်။ဒေါက်တာနိုင်အောင်အခုလက်ရှိအစိုးရနဲ့အပြည့်ရထားတဲ့နိုင်ငံရေးဆွေးနွေးပွဲတွေပေါ်ထွက်လာအောင်ပေါ့နော်။ဒီရှေ့ဆက်ဆောင်ရွက်နေကြပါတယ်။ဒီအစိုးရတက်တန်းကလည်းလေးလာပဲကျန်တော့ဒီနောက်အစိုးရသစ်လက်ထက်မှာလက်ရှိငြိမ်းချမ်းရေးအပြစ်ရရေးဆွေးနွေးပွဲတွေကိုဘလောက်ထိရှေ့ဆက်လုပ်နိုင်မလဲရှင်။ဒီအတိုင်းပဲဆက်လုပ်သွားမလားဒေါက်တာနိုင်အောင်တို့ဘယ်လိုများယူဆထားပါလဲ
။ကျွန်တော်မြင်ရတော့ဒီ NLD ရဲ့ဒီရွေးကောက်ပွဲကြီးရာဆက်တမ်းပါပဲ။ဒီ NLD ရဲ့ဥဆောင်ပုဂ္ဂိုလ်ဖြစ်တဲ့ဒေါက်တာဆန်းစီပြောတဲ့မကုန်းနေလက်တောင်ကြီးရတဲ့အပေါ်မှာဒီ NLD အနေနဲ့တော့ဒီအစိုးရဖွဲ့ဖြစ်တဲ့ဆိုလို့ရှိရင်ဘာသာပြင်ငြိမ်းချမ်းကိစ္စကိုဒီချက်ချက်တက်ချက်ချက်လှုပ်ဆောင်သွားမလို့ကျွန်တော်လည်းလက်မှတ်ပါတယ်။နောက်တစ်ခုကလည်းဒီသူတို့ဒီဒီနေ့ပြောပွင့်ဆိုဝင်ရတဲ့ဒီဥဝင်းတင်တို့ပြောကြားချက်အရဆိုလို့ရှိရင်လည်းဒီ NCA ဖြစ်စဉ်ကိုပေါ့နော်အတိတ်ခေတ်စဉ်ဖြစ်စဉ်ပေါ်မှာသူတို့ဒီနဲ့ဆက်ပြီးတွားပေးသွားမယ်။နောက်ပြီးတော့ Federal ကိစ္စတွေကိုစတင်တဲ့ကိစ္စတွေကိုလည်းပြင်ပြီးတော့လုပ်သွားမယ်ဆိုတဲ့ကိစ္စတွေပြောတာရှိပါတယ်။နောက်တစ်ခုကဒီ NRA ဆိုတာကလည်းဒီနိုင်ငံရေးတရားရကူကဒီဒီမိုကရေစီဒီဖက်ဒရယ်ရေးကိုအခြေခံပြီးတော့တည်ဆောက်လာတဲ့ပါတီဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကိုတက်တက်ကြွကြွနဲ့အောင်မြင်နဲ့ဥဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့ဒေါက်တာနိုင်အောင်ရှင်တစ်ဆက်ထဲမှာပဲမေးချင်တာဒီဦးဝင်းထိန်ပြောခဲ့တဲ့အထက်မှာဆိုလို့ရှင်လဲသူတို့ဒီအခုလက်ရှိဟိုမြန်မာငြိမ်းချမ်းရေးစင်တာမြန်မာအစိုးရဘက်ကလုပ်နေတဲ့ဟိုအပြစ်ခတ်ရစဲရေး NCA ပေါ်မှာအပြစ်အဝသဘောကျပါတယ်ဆိုတဲ့အနေအထားမျိုးတော့သူတို့ပြောထားတာမတွေ့ပါဘူးအဲ့တော့ဒီ NCA ကရောအစိုးရတဲ့လက်ထက်မှာဘာများအပြောင်းလဲပေါ့နော်မြင်ရပါတယ်ရှင်ဘာတွေဖြစ်လာနိုင်ပါသလဲ
သဘောတရားပြောမယ်ဆိုလို့ရှင်တော့ဒီငင်းငယ်တိဆောက်ပတ်တော့ကျွန်တော်အပြစ်ခတ်ရစဲလို့တာကိုဆိုတော့ဒီပြီးခဲ့တဲ့ဆိုအခုလက်ရှိလုပ်နေအစိုးရပဲဖြစ်ဖြစ်ဒီပေါ်မှာဒီကောင်းလာလေးတွေကိုရှေ့ဆက်တဲ့ဆောင်သွားမယ်ဆိုတဲ့ကိစ္စမျိုးကတော့ဒီဒေပါတီဒေဆိုးကမနေတယ်လို့မထင်ပါဘူး။ဆိုတော့အခြေခံအချင်းတော့ဒီဗမာပြည်ရဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးပြင်းရှင်းမှုတို့လေအဲ့အတွက်အတွက်ခဲ့ရစေလို့ဖို့တို့လေအဲ့တော့ရှိနေပြီးသားကိစ္စတွေထဲမှာဒီပို့ပြီးတော့ကောင်းတဲ့အခြေအနေမျိုးပေါ့နော်။နည်းနည်းဆုံးပြောလို့ရတာကတော့ဒီပြီးခဲ့တဲ့အတွက်ခဲ့ရစေမှာရှိဖို့ရပါတည်တယ်ဆိုတော့ပို့ပြီးပြည့်စုံတဲ့ဟာမျိုးဖြစ်အောင်ဆိုတဲ့လုပ်ကောင်းတဲ့ဟာမျိုးဖြစ်အောင်တော့NLD ကနိုင်ငံရေးအာရုံညွှန်မှုပေါ့နော်နိုင်ငံရေးစိတ်ဆောင်မှုကတော့ရှိရလို့ကျွန်တော်ကအပြည့်အဝညွှန်ကြည့်ပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အဲ့တော့အခုလက်ရှိဒီ NCA လက်မှတ်ထိုးထားတဲ့ဒေါက်တာရွှေခါဟာဆိုရင်ခုလိုင်းမော်ကိုရောက်လာပါပြီအဲ့တော့ဒေါက်တာရွှေခါကိုကျွန်မမေးပါရစေအခုလက်ရှိဆရာတို့လုပ်နေတဲ့ငင်းချင်ရေးဆွေးနွေးပွဲတွေကနောက်အစိုးရပေါ့နော် NLD အများစုအနိုင်ရထားတဲ့NLD ပါတီဦးဆောင်တဲ့အစိုးရသစ်လက်ထက်မှာပို့ပြီးတော့အလုပ်ဖြစ်လာမယ်လို့ဆရာတို့မျှော်လင့်ထားပါသလားအခက်အခဲတွေများတွေ့လာနိုင်ရပါသလားရှင့်
အမ် ကျွန်တော်အမိကတော့အစ်ကဖြစ်တဲ့ဒီအခုအသက်ပြလာမဲ့အစိုးရနဲ့စစ်တပ်ရဲ့ဆိုင်ရေးပုံမှာအမိကအမှုတည်တယ်လို့ကျွန်တော်ယူဆပါတယ်တကယ်လို့စစ်တပ်နဲ့အစိုးရစစ်တပ်ဆိုင်ရေးကောင်းမွန်တယ်ဆိုလို့ရှိရင်ဒီတို့ဒီနေ့ကြီးလုံမဆင်အားလဲချောချောပေါ်ပေါ်သွားနိုင်မလို့ကျွန်တော်ပထမအနေနဲ့ပြောချင်ပါတယ်ဒီကအနေနဲ့ကတော့ဒီဒေါ်ဆန်းစုကြည်ပြောတာတော့စကူတိုင်းဒီအချင်းကြီးစားတွေကိုကံပြုပါမယ်စုပြီးတော့မှပြောလာတဲ့အပေါ်မှာတော့ကျွန်တော်ကတည်းကလည်းအားရစရာကောင်းတာပေါ့ဟိုဟိုစကူတိုင်းဟိုကံပြုနေဆိုချင်ပါပုံပြီးတော့ဒီတက်တက်လက်လက်နဲ့ကျွန်တော်သွားနိုင်မလို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့ရှင်အဲ့တော့ဆရာဒေါက်တာရွှေခါကိုပဲတစ်ဆက်ထည့်မေးချင်ပါတယ်စစ်တပ်နဲ့နောက်အစိုးရနဲ့ဆက်ဆံရေးပေါ်မှာမူတည်တယ်ဆိုတော့အခုလက်ရှိအစိုးရနဲ့စစ်တပ်ဆက်ဆံရေးအပေါ်မှာရောဆရာဘယ်လိုများပြောချင်ပါသလဲကျမတို့ကြားနေရတဲ့ဒီအများစုသုံးသပ်ကြတာကတော့ဟိုတမရာကြီးရတိုက်ပွဲတွေရက်ခိုင်းမိမယ်တမရောကမရက်ဘူးဆိုတော့ဟိုအသုံးနှုတ်မျိုးသုံးသပ်ချက်မျိုးတွေလည်းကြားနေရတော့အခုလက်ရှိစစ်တပ်နဲ့အစိုးရနဲ့ဆက်ဆံရေးမာစစ်တပ်ကဟိုတချို့ဟာဒီမှာသူတို့ဖာသာသူတို့ဆုံးဖြတ်လောက်ကင်နေဆိုတော့အနေအထားမျိုးများရှိနေပါသလားရှင်ဆရာ
။အော်ကျွန်တော်ကြည့်ရတဲ့လောက်ခါတော့ဒီစစ်တပ်ရဲ့ဆိုရကဟိုဒီဒီထောင်စစ်တုံးစစ်လေထိကတော့ဒီလောက်ဟိုပြပြနေရှိနေတယ်ကျွန်တော်သုံးသပ်နေတယ်ဒါမျိုးကဒီထောက်တင်ဟာဒီလက်ခါကြတော့ပြည်ပြီးတော့ဒီကတည်းကရှိကြတယ်လို့တော့ကျွန်တော်သုံးသပ်ရတာပေါ့ဆိုတော့တစ်ဖက်ကတော့ဒီဒီအစိုးရအနေနဲ့ကစစ်တပ်ကိုဒီထိန်းချုပ်တာတွေတော့မလုပ်နိုင်ပေမဲ့ဒီအကြံပြုတာတွေဒီဟိုဟိုဟိုဟိုလုပ်နေတာတော့ကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ရှင်အဲ့တော့ဒီဟိုတက်မတော်အကြောင်းနဲ့ပတ်သက်လို့ကတော့ဒီဘုံမှုအောင်လင်းထွတ်ကပို့ပြီးတော့သိမယ်လို့ယူဆရပါတယ်ဘုံမှုအောင်လင်းထွတ်ရှင်အဲ့တော့ဒီအယက်သားအစိုးရကိုတက်မတော်ကအယက်သားအစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုအယက်သားအစိုးရရဲ့ညှဉ်းချားချက်ကိုလိုက်နာမှုအပေါ်မှာရောနောက်အစိုးရသည့်လက်ထက်မှာတက်မတော်ရဲ့အနေအထားဘလို့ရှိလာနိုင်မယ်လို့ဘုံမှုအောင်လင်းထွတ်အနေနဲ့ရှုမြင်ထားပါတယ်ရှင်
လက်ရှိအနေထားရပေါ့ဒီဟိုတက်မတော်ကာဝေးဦးကြီးချုပ်ကိုယ်တိုင်ကလည်းဒါဖွဲ့စည်းပုံအခြေခံဥရီကိုကာကွယ်မယ်ဆိုပြီးတော့မှဒီ2008ဖွဲ့စည်းပုံကိုကဲပြီးတော့မှဟိုနောက်တက်လာမယ်အစိုးရအသစ်ကိုတည်တည်ဆက်ဆံမယ်နေတာမျိုးရှိပါတယ်ဖွဲ့စည်းပုံအရလည်းအဒီအယက်သားအစိုးရကဓမ္မရကအမြင့်ဆုံးဆိုပေမဲ့အားလုံးသိပါတယ်ဒီကာဝေးနဲ့လုံခြုံရေးကောင်စီမှာကျွန်တော်တို့7ယောက်မှာ6ယောက်ကတက်မတော်ကာဝေးဦးကြီးချုပ်နဲ့ပတ်သက်တဲ့လူတွေပါကျွန်တော်တို့နိုင်ငံတော်ရဲ့ထူးထချက်ပေါ့လေဒီလုံခြုံရေးနဲ့ပတ်သက်တဲ့ကြောင်းအရာတွေမှလည်းများကိုတော့ဒီတမတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့အာမမတို့ရည်တည်လိုက်မယ်အဲ့တော့ဒီနောက်တစ်ခုကျွန်တော်ပြောချင်တာကအခုဒါပြည်သူတွေအားလုံးကတင်ပြထားတဲ့ဟာပါတီကိုလည်းထောက်ခံမယ်လို့ပြောထားပြီးပြီအဲ့တော့ဒီပါတီနဲ့ဟာဒီသူတို့ကတော့ NLD နဲ့ဒီအစိုးရရဲ့ရှစ်ဒီကြည့်တွေ့ဆက်ဆံမှုပေါ်မှာမူတည်ပါလိမ့်မယ်အထူးသဖြင့်ကတော့ဒေါအောင်စားစုကြည်ပါကျွန်တော်မကြမ်းကြပြောခုကဘူးပါတယ်ကျွန်တော်တို့ခေတ်ခါတဲ့ကိုကဒေါအောင်စားစုကြည်ကိုလေးစားပြီးသားပါဒေါအောင်စားစုကြည်ကလည်းဘုချုပ်အောင်စားတည်ထောင်ခဲ့တဲ့တမ်ပရောဆိုရဲပါမကြမ်းကြပြောလို့ရှိပါတယ်ဒါကြောင့်မို့ကျွန်တော်အမြင်ပြောရရင်တော့ဒီဒေါအောင်စားစုကြည်နဲ့ဒီတမ်ပရောပေါ့ဒီသူတို့ကကာဝေးဦးစီးချုပ်ရဲ့ဆက်ဆံမှုပေါ်မူတည်ပြီးတော့မှတမ်ပရောကကျွန်တော်တို့ဒီသူရဲ့ကြည့်ကြတာဒီလောင်းလောင်းကိုထောက်ခံသွားလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်
ဟုတ်ကဲ့ရှင်အဲ့တော့ကျမတို့ဒီသောရရှင်တူဖြစ်တဲ့ကိုမောင်မောင်ဆန်ကလည်းဒီသဘောတိုင်းစာရေးထားတာတခုလည်းကျမဖတ်ပြချင်ပါတယ်ပြည်မမှာလည်းပြည်သူတွေကတဲ့စစ်ဘိုလ်ချုပ်ကြီးများနဲ့စစ်ဘိုလ်ချုပ်ကြီးများကိုထောက်ခံတဲ့ပြည်ခိုင်ဖြိုးပါတီကိုမထောက်ခံမဲနဲ့ NLD ကိုအပြတ်သက်ထောက်ခံခဲ့ကြပြီးဖြစ်ပါတယ်ဒါကြောင့်ပြည်သူများကသူတို့ကိုယ်စားအသိအမှတ်ပြုတင်မြှောက်ပေးခဲ့သော NLD ပါတီမှဖွဲ့စည်းမြေအစိုးရအဖွဲ့ရဲ့ကြီးကြပ်ညှိနှိုင်းပေးမှုကိုတက်မတော်ဘက်မှရောတိုင်းရင်းသားလက်နက်ကင်အဖွဲ့များမှရောလိုက်နာကြရမည်သာဖြစ်ပါသည်မလိုက်နာဘဲဆန့်ကျင်သူများသည်ပြည်သူများ၏ဆန္ဒကိုဆန့်ကျင်ရာရောက်မည်ဖြစ်ပြီး၎င်းတို့လှုပ်ဆောင်ခြင်းများမှလည်းမိမိတို့သဘောနှင့်မိမိတို့အကျိုးစီးပွားအတွက်သာလှုပ်ဆောင်နေကြသည်ဟုမှတ်ယူရမည်ဖြစ်ပါသည်ဆိုပြီးတော့ကိုမောင်မောင်ဆန်ကကျမတို့ဆွေးနွေးပွဲအတွက်စာရေးပြီးတော့ဟိုပေးပို့ထားပါတယ်အဲ့တော့ဒီ NLD ပါတီက အစိုးရဖွဲ့လာရင်ကိုဒီအစိုးရရဲ့ကြီးကြပ်ညှိနှိုင်းပေးမှုကိုတမရော်ရကျော်ဒီတိုင်းရင်းသားလက်နက်ကိုင်တွေရရောဟိုလိုက်ပြီးတော့လှုပ်ပေးရမှာဖြစ်တယ်ဆိုပြီးတော့သူကပြောထားပါတယ်အဲ့တော့ဒေါက်တာရွှေခါတို့အနေနဲ့ဘာများပြောချင်ပါသလဲရှင်ဒီအစိုးရအစ်စ်နဲ့ဒေါက်တာရွှေခါတို့ကြားဟိုဘယ်လောက်ထိညှိနှိုင်းနိုင်မလဲရှင်ဘယ်လောက်ထိသဘောတူနိုင်မလဲ
အဲ့တော့အမေရိကန်ရောဒီကျွန်တော်တို့ဒီဆက်ပါတယ်ဒီလိုဒီတိုင်းပြလာတာလည်းကျွန်တော်တို့ဖြစ်ဖြစ်ပါတယ်ဒါတော့အချက်နဲ့အားလုံးရှိပြီးတော့ပြပါတယ်ဒီတော့တစ်ခါဒီအစ်မတွေနဲ့တံတွေအထမှာရှိနေဒီအဲ့ဒီနိုင်တော့အဲ့ပါလေကျွန်တော်တို့ကတော့အစ်မတွေဒီပုံမှန်နဲ့ဆက်ဆိုင်နေ
ဟုတ်ကဲ့ရှင်အဲ့တော့ဒီရက်သားဆိုးရရဲ့ညွန်ကြားချက်တွေကိုတက်မတော်ဘက်ကလိုက်နာရမယ်ဆိုတော့အကြောင်းအရာရောဒေါက်တာနိုင်အောင်နေနဲ့အဲ့ဒီပုံမှာဘာများပြောချင်ပါလဲတက်မတော်နဲ့အဆိုးရသစ်ကြားမှာအဲ့လောက်အခြေအနေထိဖြစ်လာနိုင်ပါသလားရှင
်ကျွန်တော်အမြင်ပြောရင်တော့ဒီအခုလောလောဆယ်ဒီရုပ်ကောင်ဝင်နိုင်ရတဲ့ NLD ကိုစုပုံပြီးအပြစ်တင်လို့မရဘူးလို့ထင်တယ်တကယ်တမ်းပြောရင်ပြီးခဲ့တဲ့9နှစ်ကာလထဲမှာဒီအစိုးရတာဝန်ယူထားလာခဲ့တဲ့ဟိုဒီပြည်ခံပြုပါတီနဲ့အစိုးရကိုပဲကျွန်တော်ပြောရမှာပဲပြောချင်တာကဘာလဲဆိုတော့ဒီတကယ်တမ်းပြောရင်ဒီစစ်တပ်အနေနဲ့ဒီတွတ်တော်ထဲမှာနေတဲ့25ရာခိုင်နှုန်းနေတဲ့အနေအထားမှာ2013လောက်အထိကသူတို့အေးဆေးနေခဲ့တာပဲနောက်ပိုင်းမှာကျတော့ဘာဖြစ်လာလဲဆိုတော့ဒီအရှင်ကလုပ်ခဲ့တဲ့စစ်ကောင်းဆောင်တဲ့ကိစ္စတွေကိုလက်ရှိရှိနေတဲ့စစ်ကောင်းဆောင်တဲ့ကိစ္စတွေမှာအားလုံးကတာဝန်ယူရမယ်ဆိုတဲ့အနေအထားနဲ့တစ်ဖြစ်တယ်။နောက်ပြီးတော့ဒီပြည်ခံကျိုးဥဆောင်တဲ့ဒီအစိုးရအနေနဲ့ကစစ်တပ်ကိုပြန်ပြီးတော့မှဒီဟိုအဖြစ်တင်လို့ဖြစ်လာတဲ့ကိစ္စမှာစစ်ပဲရက်ပဲဆက်ဆံရေးမှာအကောင်းဆုံးလုပ်ပေးနိုင်တဲ့ပြည်ခံကျိုးပါတီပြည်ခံကျိုးဥဆောင်တဲ့အစိုးရကလုပ်ပေးနိုင်တဲ့အတွက်ကြောင့်မလို့တတိတိချင်းခါလာမှာဒီတောင်းဆန်းစီဥဆောင်တဲ့ NLD ကပဲအားလုံးကိုပြုံးမနေတိုင်းကနေတော့ပြောရမယ်ဆိုကိစ္စတော့မလွယ်ဘူးလို့ထင်တယ်။အဲ့တော့ပြောချင်တာကဘာလဲဆိုတော့ဒီစစ်တပ်ကဒီနေ့ဘဝမြင်နိုင်ငံရေးပြည်ဒီငင်းငယ်ပြဿနာကိုနိုင်ငံရေးခေရှင်းမယ်ဆိုတော့ဒီအလေးအကျင့်နေတဲ့ခံယူချက်တွေကိုဝင်းယူပြောထောင်ပေးခဲ့ဖို့ကိစ္စက NLD နဲ့ဒေါ်ဆန်းစုတယ်ဆိုလို့ရှိရင်လက်ရှိရှိနေတဲ့အစိုးရနဲ့ဒီခံယူပါတီမှာပုံပြီးတောင်းမရှိတော့ကျွန်တော်ပြောချင်ပါလိမ့်မယ်
ဟုတ်ကဲ့ရှင်အဲ့တော့ဟိုကျမဒီဆွေးနွေးဖို့ကျမတို့သောရရှင်နေစောင့်ဆိုင်နေကြတာကိုလည်းအလှည့်ပေးချင်ပါတယ်ပထမဆုံးတော့ကိုစလိုင်းဖွေကုံကိုအလှည့်ပေးချင်ပါတယ်ရှင်ကိုစလိုင်းဖွေကုံပါဝင်ဆွေးနွေးပေးပါရှင
်ဟုတ်ကဲ့မကျွန်တော်ခက်တူတူပြောမယ်ဆိုရင်တော့အခုကျွန်တော်တို့အဆွေတက်လက်ထဲမှာဆိုရင်တော့ဒေါန်ဆန်းစုကြည်ကအဲ့ဒီအဆွေဖွေကိုဩဇာအဘောနဲ့ကျွန်တော်ဒီဥဆောင်ပေါ်မှာဖြစ်တဲ့အတွက်တိုင်းဒါလေးနဲ့ကင်ဒီရောကျွန်တော်တို့ပြည်သူလူထုရောတမရောသူ့အပေါ်မှာယုံကြည်မှုကအခုအစိုးရထက်ပိုပြီးတော့ထားမယ်လို့ကျွန်တော်ယုံကြည်တယ်အဲဒါကြောင့်အစိုးရတက်လက်ထဲမှာအမယ်တော့ဒီခုတရီထားမယ်ဥစ္စာကတော့အဲဒီအခုလက်ရှိအဲ NPC ဆိုတဲ့ Main Change Center ကိုနည်းနည်းအပြောင်းလဲလုပ်ဖို့လိုနေတယ်ဘာကြောင့်လဲဆိုတော့အဲအစိုးရတက်လက်ထဲမှာအဆက်လက်ပြီးတော့မှာသူတို့အုံရမဲ့ဥစ္စာကတော့ဒီ NCA ရဲ့စာချုပ်ကိုတော့ဆက်လက်ပြီးတော့မှအသိဝင်စေချင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီဥစ္စာကအားလုံးတန်တားလေးနဲ့ခိုင်ပြီးအားလုံးကသဘောတူပြီးသား။သို့တော့အဲ့ဒီအခုဆက်လက်ပြီးတော့မှအကောင့်ထည့်ဖို့ရမယ့်နေရာမှာကိုမတီတီပါရီအားလုံးကြတော့အစွတ်တက်လက်ထက်မှာမတုံးသွင်းရင်ကောင်းမယ်လို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီပြတ်တဲ့ခေရရစီနေရာမှာသူကန္နလေးရီကဟိုကျွန်တော်တို့ကတီတူချွအနေနဲ့ကျွန်တော်တို့အားမရဘူးပေါ့နော်အဲ့တော့ဒေါအောင်ဆန်းစုကြည်ကိုတိုင်ကအဲ့ဒီအတိခရစီကိစ္စတွေထင်ကားခဲ့တဲ့နောက်ဆုံးအင်းချင်းဆွေးနွေးပွဲနိုင်ငံရေးဆွေးနွေးပွဲထိတိုင်သူ့ကိုဥဆောင်ခိုင်းလိုက်ရင်အဲ့ဒီဝင်းချဲကိစ္စတော့ဟိုမြန်မြန်ဆန်ဆန်လေးနဲ့အကောင်းဆုံးဖြစ်ပေါ်လာမျိုးကျွန်တော်မြင်တယ်တပ်တော်နဲ့သူ့ကြားမှာတော့အဲ့လောက်ကြီးပြဿနာရှိမှာမဟုတ်နဲ့တူတယ်အဲ့တော့ကြားမှာအဲ့လုံနေတဲ့သူတွေကတွေးထိုးတာတော့ပါတော့ရှိမှာအရာပဲဆွေးနေပါရခင
်ဟုတ်ကဲ့ပါရှင်ချေးစုပါအဲ့တော့အခုဒီ NCA မှာတနိုင်ငံလုံး ဟိုပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လို့တော့ပြောထားပါတယ်ဒါပေမဲ့ခုရှစ်ဖွဲ့ပဲပါသေးတယ်ပေါ့နော်လက်မှတ်ထိုးတော့အဲ့တော့ဆရာဒေါက်တာရွှေခါရှင်အဲ့တော့အာနောက်လာမဲ့အစိုးရသစ်လက်ထက်မှာလက်မှတ်မထိုးသေးတဲ့ဒီစာချုပ်ကိုလက်မှတ်မထိုးသေးတဲ့အဖွဲ့အစည်းတွေပါဝင်နိုင်မဲ့အလားအလာရောတွေ့နေပါပြီလားဆရာဘယ်လိုများပြောချင်ပါလဲ
ဟုတ်ကဲ့ဒီစစ်ကတော့ဒီကျွန်တော်လက်မှတ်မထိုးနိုင်လက်မှတ်ထိုးတဲ့အစီအစဉ်တွေအခုကြီးလို့ကျွန်တော်ထူးထပ်လိုက်တယ်ဒီဟိုအဓိကပြတော့ပုံဖွဲ့အနေနဲ့ကျွန်တော်ညရပေါ့အဓိကအကြောင်းရင်းတခုပေါ့ဘာမှတော့သူအခုလို့ရှိရင်ဒီလက်မှတ်ယူထူးချင်တယ်ထူးချင်ကြတဲ့နဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူထုရှေ့ရနေကြညာနေရှင်ပါလေအဲ့ဒီအကြညာ YouTube public consultation ပေါ့လူထုကိုကျွန်တော်ပြောလို့ချင်ကြတယ်အဲ့ဒါအားဖြင့်ဒီ YouTube ပေါ်နဲ့အရင်နည်းကနေတော့သူတို့မလုပ်ဖြစ်နိုင်ဘူးဆိုတော့တကယ်လို့အဲ့ဒီဟာကလုံနိုင်တယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာသူတို့ထူတာနိုင်တဲ့ဟာတစ်ခုအခြေအနေရှိတယ်လူပြအနေနဲ့ကတော့ကျွန်တော်တို့ဒီအထူးသဖြင့်အခွင့်အရေးတွေဆိုလို့ရှိရင်ဒီ YouTube ပေါ်ပြီးပါပဲအာခုဘာဘာလို့လဲဆိုတော့ဒီလိုလိုက်ပူရရဲ့ဒီလက်ဒီဆက်ပြီးဆက်ပြီးဆက်လာဒီကိုဘာခုအမှုလည်းရှိတယ်ပြီးတော့တခြားကတော့ဒီအားလုံးပုံမှန်လက်မှတ်ထိုးမယ်ဆိုတော့အားလုံးရှိကြတာပေါ့အဲ့တော့ဒီပထမအနေနဲ့ဖြစ်တဲ့အားကတော့ဒီရုပ်ကိုပွဲနဲ့ပြီးတော့ပြီးဆိုတော့ဒါဒီသူတို့နိုင်တဲ့အခြေအနေရှိတယ်ပြီးတော့တကယ်လို့အဆုံးအဖြစ်ကတည်းကလေဟိုစံရောလည်းကြည့်ပြီးတော့တကယ်လို့အားလုံးပေါ်ကြီးဘူးလို့သူကံတော့ကတော့လက်ခံလိုက်တယ်ဆိုတော့လက်ခံလိုက်တယ်ဆိုလို့ရှိရင်ဒါအားလုံးခံနိုင်တဲ့ဒီဒီအခြေအနေတော့ရှိပါမယ
်ဟုတ်ကဲ့ရှင့်ဟုတ်ကဲ့ဆရာဒေါက်တာရွှေခါကျေးဇူးပါအဲ့တော့ဟိုဒီငိမ့်ချမ်းရေးအကြောင်းဆွေးနွေးအာနာလွှဲပြောင်းရေးအကြောင်းပဲဆွေးနွေးတက်မတော်ရဲ့အခန်းကဏ္ဍကတော့အဓိကလို့ဖြစ်နေပါတယ်အဲ့တော့ကျမတို့ရဲ့ဒီတောရရှင်တူဖြစ်တဲ့ရှမ်းတောင်ပိုင်းသားကိုဦးရေးထားတဲ့စာလေးကိုလည်းဖတ်ပြခြင်းပါတယ်ဒီသူစာထဲမှာတော့သူကဘာရေးထားလဲဆိုတော့မြန်မာနိုင်ငံအဓိကအချက်တဲအားလုံးရဲ့ဇင်းမြစ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပဲတဲ့တက်မတော်အင်အားစုရဲ့လူလားချက်ကလည်းဒါပဲဒီမဆာလခေတုံးကတက်ရက်ရှိမှာပါတီဥဆောင်မှုအမြဲရှိခဲ့လို့တက်ကဘာမှလှုပ်ချင်တိုင်းလှုပ်လို့မရခဲ့တဲ့သင်ကန်းစာကိုတက်ကတော်တော်ရခဲ့ပါတယ်တဲ့အဲ့တော့နိုင်ငံရေးပါတီတစ်ခုရဲ့ထိန်းချုပ်မှုအောက်တက်ကိုဘယ်တော့မှပြန်မရောက်စေရဘူးလို့တန်ဋိဌာန်ချထားပုံပါပဲလို့သူကရေးထားပါတယ်ရှင်အဲ့တော့ကျမကဘုံမှုအောင်လင်းထုတ်ကိုမေးချင်ပါတယ်အဲ့တော့မြန်မာနိုင်ငံမှာအယက်သားအစိုးရမကြခင်မှာအယက်သားအစိုးရတစ်ခုဒေါအောင်ဆန်းစုကြည်ဥဆောင်တဲ့ NLD ပါတီဥဆောင်တဲ့အယက်သားအစိုးရတစ်ခုဝင်လာရင်တော့တက်မတော်ကဟိုဒီတိုင်းပဲသူတို့ရဲ့ဒီဒီတန်ရင်သားလက်နက်ကင်နေတိုက်ပွဲတိုင်းရင်ဒေသတိုက်ပွဲတွေမှာသူတို့စိတ်ကြိုက်လုံနေအောင်မလားအစိုးရတဲ့နဲ့ဘလောက်လက်တွဲလှုပ်ဆောင်နိုင်မဲ့အလားအလာကိုရှိသေးရဲ့လားတက်မတော်ဘက်ကငြင်းချမ်းရေးအပေါ်မှာဘလောက်စိတ်အားထက်သန်မှုရှိပါသလဲရှင်ဘုံမူ
တက်မတော်အနေနဲ့ကတော့ဟိုငြင်းချမ်းရေးကိုဒါမဖြစ်မနေလုပ်ရှင်ခဲ့ပါလေဒါကျွန်တော်တို့ရှိစဉ်တည်းကကလည်း1988ခုနှစ်နောက်ပိုင်း89ခုနှစ်ကစပြီးတော့မှငင်းငယ်ကျွန်တော်တို့ပြောနေတဲ့စက်ပွင့်ဖွဲ့အဲ့တော့ကျွန်တော်တို့ဖွဲ့ဒီဖြတ်စည်းမဖြိုခွဲခါဒီထောက်ရေးရှိတဲ့ချိန်တွင်းပေါ့လေကျွန်တော်တို့ဘာတိုက်ပွဲမှမဖြစ်ခဲ့ဘူးဆိုတာအားလုံးကဒီရှားရှားတွေ့ရပါလိမ့်မယ်ဒါလည်းကျွန်တော်တို့ပြောချင်တာကအခြားပါဆိုကျွန်တော်တို့ဒီ NDC နဲ့ပတ်သက်ပြီးကျွန်တော်ပြောချင်တာကကျွန်တော်တို့ကတော့ကျွန်တော်တို့ဒါဒုတာဝန်ရေးသုံးပါးကိုဦးတည်တယ်ဆွေးနွေးတယ်အပီလို့ရှိရင်တစ်ဆက်တည်းမှာပဲတက်နေရချထားရေးဆိုတာတခါလဲလုံးရပါတယ်ကြာ။ဒါမှသာတစ်ဖက်နဲ့တစ်ဖက်နဲ့ဒီတိုက်ပွဲတွေမဖြစ်ပါဘူး။ဒါပေမဲ့ဒီလိုပြောတဲ့ဂျားရဲကူကတိုက်ပွဲတွေဖြစ်ခဲ့တာရှိပါတယ်။အဒီပေါ်မှာကျွန်တော်ဂျားမီဒီယာလုပ်တဲ့လူကကျွန်တော်တို့ပေါ့လေ။စစ်တပ်ကိုလည်းကျွန်တော်တို့ပြောရတယ်။ဒီကျွန်တော်တို့တိုင်းသားလက်နက်ကိုင်ပဲပြောပြီးတော့မှညီလိုက်ဖြစ်ချင်းပေးခဲ့တဲ့ယတနာလေးပေါ့လေ။အများအများကျွန်တော်တို့လုပ်ခဲ့ပါတယ်။အထူးသဖြင့်တော့ KIA နဲ့ပေါ့ကျွန်တော်တို့လုပ်ပေးခဲ့တာရှိပါတယ်။အခုဒီဘက်ကကြတော့ကျွန်တော်တို့လုတ်ခဲ့တဲ့အားလုံးကိုဖျက်ပလိုက်တယ်ကျွန်တော်တို့အစ်ပြန်လုတ်တယ်ဒါနဲ့သူတို့လုတ်ပုံလုံးကြီးပေါ့လေသူကတော့ဗိုလ်ချုပ်အောင်မင်းတို့ပေါ့ဗိုလ်ချုပ်အောင်မင်းတို့ကိုကျွန်တော်ပြီးတဲ့လောက်ကဒီတပ်မတော်ဘက်ကလည်းသူတို့လုတ်ပုံကိုသိမ်းချိုက်ပြီအဲတိုင်းသားလက်နက်ကင်ဖွဲ့တွေကလည်းဗိုလ်ချုပ်အောင်မင်းကလေပဲအာလူပဲဆိုတာမျိုးပြောကြတယ်ဒီကြားထဲမှာသူလည်းအာနာမရှိတဲ့ခါကျတော့သူကကြံရဖြစ်တယ်အဲဒီရဲ့အကျိုးသက်တည်းကအဲ့ဒါအခုဒါတိုက်ပွဲတွေပြန်ဖြစ်နေတယ်ပြည်တယ်ဆိုတာအဲ့ဒီရဲ့အကျိုးသက်တွေပါဒ ဒါလည်းသူ credit ပေးလို့ရတာကတော့အခု anti စာချုပ်ပေါ့လေဘာပဲဖြစ်ဖြစ်ဒီတိုင်းသားလည်းတစ်ခိုင်ဖွဲ့အားလုံးကသဘောတူညီလို့သူရအောင်တော့ယူပေးခဲ့တယ်လက်မှတ်ထိုးဖို့ကိစ္စမှာဒါပြဿနာတက်ပြီးတော့မှမထိုးပြခဲ့တဲ့အနေအထားမျိုးရှိတာဟုတ်ဟောဒီကပြန်ပြောရရင်ကျွန်တော်တမတော်ပိုင်းအနေနဲ့ကတော့ဒီငင်းငယ်ကြီးကိုကျွန်တော်တို့လည်းစစ်သားလိုက်ပါဟိုဘယ်သူမှကိုယ့်ရဲ့မိမတွေသားတွေသမီးတွေကိုစွန့်ပြီးတော့မှရှေ့တန်းမှာဘယ်သူမှတက်ကျင်ရတာမဟုတ်ပါဘူးအထူးသဖြင့်တော့ဒီဒီဟာမှုတဲ့အောက်ပေါ့ဗျလက်အောင်ငယ်သားတွေအားလုံးကစစ်တက်ကျင်တဲ့နေရာမျိုးရှိဘူးဗမာပြည်ကြီးကိုလည်းအခြားနိုင်ငံတွေလိုပဲတိုးတက်စေချင်တယ်ကျွန်တော်သိပါတယ်ဒီလိုတိုက်ပွဲတွေဖြစ်တဲ့ကြောင့်မို့စစ်စိတ်တွေအများကြီးတုံးပြီးတော့မှတိုင်းပြည်ကမဖွံ့ဖြိုးမတိုးတက်ဥစ္စာအားလုံးကျွန်တော်နားလေဒါနဲ့အပြန်အလှန်ပေါ့လေတိုင်းရင်းသားလက်နက်ကင်ဖွဲ့တွေဘက်ကလည်းကျွန်တော်ပြောချင်တာကဒါကျွန်တော်ကြားနေတာကဒီတပ်ဗရွန်နဲ့ပတ်သက်ပြီးတော့ပေါ့လေအလှည့်ကျပြူစည်းတို့လိုရမယ်လို့ဒါရီယာအင်မတန်မှကျွန်တော်တို့ဒီစစ်သားအခုလက်ရှိရှိတဲ့သူတွေပါဝင်ပေါ့လေဟိုမနစ်မြို့ပါဘူးဒီလိုမျိုးစကားတွေနဲ့ဒီတပ်ဗရွန်ကြီးကိုဖြိုခွဲမယ်ဆိုတဲ့ပုံစံမျိုးလုပ်လာရင်တော့အဆင်ပြေမဲ့အနေအထားမျိုးမရှိဘူးနောက်အစိုးရအသင်းအနေနဲ့ဒီတိုင်းပြည်ရဲ့ဟလာလုံချိုရေးနဲ့ဒုတာဝန်ရေးသုံးပါးကိုမထိခိုက်သေးရတော့တမ်တော်ကဒီအစိုးရတစ်ကဲဩဇာအမိပေးမှုကိုခိုင်ယူရမယ်လို့ကျွန်တော်ရေးပြောရပါတယ
်ဟုတ်ကဲ့ရှင်အဲ့တော့ကျမတို့သောရရှင်တွေကိုလှည့်ပေးခြင်းပါတယ်ဆွေးနွေးဖို့စောင့်နေရလဲကြာနေပါပြီဆိုတော့လေအဲ့တော့ကိုဒသနဝင်ရောက်ဆွေးနွေးပေးပါရှင်ကိုဒသနဗာမားဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးခြင်းလာရဘူးဆိုလို့ရှိရင်အခုအစိုးရတစ်ပေါ်လာတော့အစိုးရတစ်ပေါ်လာတော့ဒါကဒီကျေကရဆက်ရည်ရာအခွင့်ရှိခွက်ကိုဂျန်နဲ့အခွင့်လောက်အောင်သူကဒီအခွင့်ရှိကြောင်းအလုံးအဆင်နဲ့ချက်နေပြီအဲ့တော့အတိကရာဘူးတော်ဆဆွေကြီးကဟိုအလားတကွယ်ဥရှိချုပ်နဲ့အရှိတော်ဆောင်ဦးအောင်ဆောင်ရွက်ချင်တယ်ဆောင်ရွက်ချင်တယ်ဆိုတော့အတိကဒီငင်းငိုင်းကိစ္စပဲအငင်းငိုင်းကိစ္စဆွေးနွေးချင်တဲ့အခါကျတော့ဒီဟိုတော်ဆဆွေကြီးလုပ်ချင်တဲ့ဥစ္စာကျွန်တော်ငင်းရပါလားဆိုလို့ချင်အတိကတောင်းဝန်ရှိတာကာကွယ်ဥစည်းချုပ်ဒါသူကတောင်းဝန်ရှိကာလုံးောက်ရာကာလုံးကဒီကတောင်းဝန်ရှိတယ်ကာလုံးရဲ့နှစ်ဖက်စစ်ကောင်းဆောင်တွေပေါ့ဗျာတိုင်းနဲ့ကောင်းဆောင်တွေရဲ့အစိုးရအစ်စ်တယ်တန်ချိန်နဲ့ချိန်နဲ့တိုင်းပြည်ဆွေးနွေးရဆိုလို့ရှိရင်ဒီကအစီကောင်နဲ့တိုင်းပြည်ချွတ်လာနိုင်တယ်အုံးကဗျာ OFCA တို့အားလုံးညာတို့အဲ့ဒီအဖွဲ့အစည်းတွေရဲ့
ဟုတ်ကဲ့
အခုဟိုဆွေးနွေးတဲ့အချက်လေးပေါ့ဟိုတင်မယ်အတိကဆွေးနွေးမှာဆိုလို့ရှိရင်ကာလုံးရဲ့တော့အစိုးရတကယ်တော့တိုင်းနာကောင်းဆောင်လေးဆွေးနွေးမယ်ဆွေးနွေးမှာဆိုလို့ရှိရင်တော့တဖြည့်ရောက်တယ်ဖြည့်ရောက်တယ်ဖြည့်ရောက်တယ်ညာလဲညာဆန်နေတယ်အတိအကျကာကွယ်ရေးစစ်ကြီးကပါလာဖို့အရေးကြီးတယ
်သူကဟ
ိုသူ့ဘဝအတိအကျထားလာနှစ်ဖက်ကောင်းဆောင်ကောင်းရာကာကွယ်ရေးစစ်ကြီးကောစီတိုင်းနာကောင်းဆောင်လေးရောတိုင်းနာလက်ကင်ကောင်းဆောင်လေးရောအဲသူကအတိအကျအရေးကြီးတယ်သူကတကယ်ဆန်လာရှိတယ်အရေးကြီးရဆိုရင်ညီညီရဲ့ကို
ဟုတ်ကဲ့ပါရှင်ကိုဒသနာအဲ့တော့ကိုနေဦးလင်းကိုလည်းကျွန်မဖိတ်ခေါ်ခြင်းပါတယ်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပေးလို့ရပါတယ်ကိုနေဦးလင်းရှိပါလား
ဟုတ်နေပါတယ်ကြားလားမသိဘ
ူးအော်ကြားပါတယ်ရှင်အခုမှအတန်ထွက်လာပါတယ်ဟုတ်ကဲ့ကိုနေဦးလင်းဝင်ရောက်ဆွေးနွေးလို့ရပါတယ်ရှင
်အဲကျွန်တော်တို့ကတော့ကျွန်တော်တို့ကဘယ်လိုလုပ်လေလုပ်ထားလဲဆိုတော့ engineering လောကမှာစကားတစ်လုံးရှိပါတယ်ဘာပဲလုံးလုံး reasonable ဖြစ်ဖို့လိုပါတယ်ပေါ့နော်အဲ့တော့ကျွန်တော်ကတော့နည်းနည်းလေးတူတူလေးဖြစ်အောင်ပြောရအောင်နော်ပိုကျောက်အောင်ဆန်လက်ထက်မှာအောင်မြင်ရတဲ့အကြောင်းဒီပိုကျောက်ရဲ့နိုင်ငံတော်ပေါ်မှာထားတဲ့စေတနာတိုင်းရင်းသားတွေပေါ်မှာထားတဲ့စေတနာအဲ့ဒီစေတနာတွေအားလုံးဟောပေါ့နော်ဟောဖြစ်ပြီးတဲ့အခါကျတော့စူပေါင်းပြီးတဲ့အခါကျတော့ရှင်းပြောရင်ပင်လုံစာချုပ်ဆိုတာအောင်မြင်ခဲ့တယ်ပေါ့ဗျာဒေါ်ဆန်းစုကြည်ကလည်းပဲပင်လုံစာချုပ်သဘောမျိုးပေါ့နော်ဒုတိယပင်လုံစာချုပ်ဆိုသူကြွေးကြော်ခဲ့တာလွန်ခဲ့တဲ့နှစ်20ကျော်လောက်ခဲ့ပါဆိုတဲ့အခါကျတော့ဗျာဒီနေ့ဒေါ်အောင်ဆန်းစုကြည်ရဲ့ဟာတိုင်းပြည်ရဲ့ကာကွယ်ရေးကိုတာဝန်ယူနေရတဲ့ကာချုပ်ကတိုင်းရင်းသားတွေရဲ့ခေါင်းဆောင်တွေရဲ့အားလုံးစေတနာဆုံးမလေးတခုရလိုက်ပါစေလို့ဒါကျွန်တော်ဆုတောင်းပါတယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့တိုင်းပြည်ဟာနှစ်နှစ်လောက်အတွင်းကိုဒီကိစ္စတွေအကုန်လုံးပြတ်သွားမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကိုနေဦးလင်းအထူးပဲကျေးဇူးတင်ပါတယ်အဲ့တော့ကျမဒီအစီအစဉ်ကကျမတို့နောက်ထပ်1မိနစ်လောက်အချိန်ရပါတယ်ရှင်ကျမဒေါက်တာနိုင်အောင်ကိုအချိန်ပေးချင်ပါတယ်ဒေါက်တာနိုင်အောင်ရှင်ဒီအစိုးရအသစ်အနေနဲ့ရောဒီအပြစ်ခတ်ရစဲရေးငြင်းချမ်းရေးခက်မြန်မြန်ပေါ်လာဖို့ဘာတွေများလုပ်တင်တယ်လို့ဒေါက်တာနိုင်အောင်အနေနဲ့အကြံပေးလို့ပါလဲဒေါက်တာနိုင်အောင်ကြားပါလားရှင
်ကျေးဇူးတင်ပါဟယ်လို
hello ဟုတ်ကဲ့ဟုတ်ကဲ့အခုမှကြားပါလေရှင်ဒေါက်တာနိုင်အောင်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဒီစစ်တပ်ကဒီတိုင်းသားနေနေတွေမှာထိုးစစ်ဆင်နေတဲ့ကိစ္စတွေကိုရပ်ဖို့တူတယ်အဲ့ဒါကဘာကိုစိတ်ထဲမှာရှေ့ဆောင်အောင်မလဲဆိုတော့ဓာတ်တို့တွေကစကားပြောလို့ရနေတဲ့လူတွေပဲကွာ ဘာလို့တွေကဒီအချင်းချင်းပြစ်ချင်းလို့ရတယ်ဘာလို့ပြန်နေတဲ့အတေချောင်းတက်ခက်နေမှလဲဆိုစိတ်မရှိဘူးလို့ရတယ်နောက်တစ်ခုကဒီခုနကိုအောင်လင်းတဲ့ပြောသလိုပေါ့စစ်တပ်ကနေပဲဒီငင်းငင်းကိစ္စကိုအဓိကစင်တိုင်းပြစ်ရှင်းရမယ်ဆိုတော့ဒီအတွေးခေါ်ဖြတ်ဖို့လို့ရတယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ပြင်နေလိုက်မှလည်းပါတယ
်ဟုတ်ကဲ့ပါရှင်ဒေါက်တာနိုင်အောင်အထူးပဲကျေးဇူးတင်ပါတယ်ရှင်အဲ့တော့ဘိုးမိုးအောင်လင်းထွန်းအနေနဲ့ရောဘာများအပိတ်အနေနဲ့ပြောချင်ပါသလဲရှင်45စက္ကန့်လောက်အချိန်ရပါတယ်ရှင်ဘိုး
ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်တာပေါ့ငင်းငယ်ရေးကိုဒီတပ်ပေါ်သားရေးအနေနဲ့လည်းကြိုက်တယ်ပြည်သူလူထုလည်းကြိုက်တယ်အားလုံးကျွန်တော်တို့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်စေချင်ပါတယ်တော့ဒီဥစ္စာတွေအားလုံးကိုလည်းဒေါက်စာသူကြီးနဲ့ဆက်ဆောင်နိုင်နိုင်မယ်လို့ယုံကြည်တယ်တော်ဆဆူကြီးပေါ်မှာလဲဒီတောင်တော်ညီနဲ့ဒေသားတွေဆိုတာကိုကျွန်တော်တင်ပြကြပါမယ်
ဟုတ်ကဲ့ပါရှင်အဲ့တော့ကျမတို့ဒေါက်တာရွှေခါအနေနဲ့ရောဆရာအနေနဲ့ဒီအပိသက်ဘာများပြောချင်ပါလဲရှင်ဆရာ45စက္ကန့်လောက်အချိန်ရပါတယ
်ဟုတ်ကဲ့ကျွန်တော်တိုင်းပြည်မှာကဒီအဲ့ဒီဆောင်ကြီးကတဲ့အကြီးကြီးတဲ့ခိတ်ကဖြစ်တဲ့အတွက်ကြောင့်ဟိုတက်လာတဲ့အစိုးရတစ်ကကောဒီတက်မလို့ဖက်ကကောဒီအိတ်မှာတော့အခုပေါ်နေတွေ့ပြီးတော့လုံဆောင်တာကျွန်တော်ကလည်းယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင်ကျမတို့ရဲ့ဒီစနေနေ့ညထရိုက်လေးလိုက်အစီအစဉ်အတွက်အချိန်ကတော့ဒီလောက်ပဲရပါတယ်ရှင်ကျမတို့မြန်မာပြည်မှာအစိုးရအသစ်ရောအစိုးရဟောင်းပြီးဆုံးကနေအစိုးရအသစ်လက်ထက်ရောက်မှရောမြန်မြန်ဆန်ဆန်ငြိမ်းချမ်းရေးရပါစေလို့ပဲကျမတို့လည်းဆုတောင်းပေးပါတယ်ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ဘုံမှုဟာဦးအောင်လင်းထွတ်ဒေါက်တာနိုင်အောင်ဒေါက်တာရွှေခါတို့နဲ့အတူပါဝင်ဆွေးနွေးပေးကြတဲ့ကျမတို့သောရရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်